မတရားမြို့နယ်တရားရုံးမှာတရားသူကြီးဒေါ်ဝင်းဝင်းထိန်ကိုတရားရုံးချုပ်ရှေ့နေဦးစော်ဝင်းကဖက်နှက်နဲ့ပစ်ပေါက်ခဲ့တာဖြစ်ပါတယ်။အခုလိုလုပ်ခဲ့တာကြောင့်ဦးစော်ဝင်းကိုဆဲရီးတိုင်းထွာတဲ့အမှုတရားစီရင်ရေးကိုနှောက်ယှက်တဲ့အမှုတရားသူကြီးရဲ့တာဝန်ဝတ္တရားကိုအနှောက်ယှက်ပေးတဲ့အမှုစတဲ့ပုံမှန် 294-228-353 စတဲ့ပုံမှန်တွေနဲ့အမှုဖွင့်ပြီးဆက်လက်အရေးယူလိုက်ပါတယ်။တကယ်တော့တရားသူကြီးကိုဖက်နှက်နဲ့ပေါက်ခဲ့တယ်ဆိုတာအင်ပနားမှာရုပ်ဆိုးအကြီးတန်းတာဖြစ်တယ်လို့ပြောနိုင်ပြီးအရေးလဲယူရမှာဖြစ်ပါတယ်။ဒါပေမဲ့အခုဖြစ်ခဲ့ရတဲ့နောက်ွယ်မှာအခြေခံအကြောင်းချက်တွေအများကြီးရှိနေတယ်လို့ဝေဖန်သူတွေရှိပါတယ်။ဝေဖန်သူတချို့ကတော့ဒါတရားသူကြီးများနဲ့တရားရုံးချုပ်ရှေ့နေတွေရဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကတတိတီလာတဲ့ထိတ်တိတ်ရင်ဆိုင်မှုတွေရဲ့ရလဒ်ဖြစ်တယ်လို့ယူဆကြပါတယ်။တရားရုံးချုပ်ရှေ့နေဥရောပဆောင်ပြောပြတာက
ရှင်းနေနဲ့တရားရည်ရဲ့တိုက်ပွဲဘယ်ရဆရလဲဆိုတာကိုပြောရတော့မှာပဲတိုက်ပွဲက60နှစ်မတ်လ2ရက်နေ့သမရဟောင်းဆက်ရွှေတိုက်ခဲ့တာဆက်မီမီတိုက်ခဲ့ပြည့်ထွက်တန်ယူနဲ့တနတ်တန်ကနေစပြီးတော့ဖြစ်လာတာပါအဲ့ဒီကနေစပြီးတော့နဝတနာဘလက်ထက်မှာရှင်းနေတဲ့အပေါ်ကိုတရားရည်ကနေပြီးထောက်လိုင်းရည်ခိုင်းတဲ့အတိုင်းလုပ်ခဲ့တယ်လိုင်စင်တွေဖြုတ်တယ်ကောင်းနေချရဲလူတွေကိုတရားမဲ့စွာတကားပိတ်တရားရုံနေမှာထောင်ချတာကိုတရားဝင်နှန်းတွေကမိမိရဲ့ကိုကျိုးစည်းဝါးအတွက်လိုက်လှုပ်လာတော့ရှင်းနေတွေကဒါကိုမြင်တွေ့နေရနေစပြီးအကျိခဲတွေဖြစ်နေတာနောက်ဆုံးပောက်ကွဲမှုဟာဘဏ္ဍာနဲ့အဆုံးသတ်တာပဲ
မြန်မာနိုင်ငံကစစ်အစိုးရအဆက်ဆက်မှလည်းရှင်းနေများနဲ့တရားသူကြီးတွေရဲ့တိုက်ပွဲဟာဇက်တိုက်ဖြစ်လာခဲ့ပါတယ်ဒါပေမဲ့အခုလိုဖက်နှက်နဲ့ပေါက်တယ်ဆိုတာမျိုးမရှိခဲ့ပေမဲ့အဆုံးမသတ်နိုင်တဲ့တိုက်ပွဲတွေရှိနေကြတာဖြစ်ပါတယ်။ရှင်းနေဦးစော်ဝင်းဟာအရင်အစိုးရလက်ထက်ကပြင်ဦးလွင်မှာတောင်သူတွေရဲ့မြေယာအမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့ပြီးသူကိုယ်တိုင်မှာစာနာပြခဲ့ရာကထောင်ချခဲ့ဘူးသူဖြစ်ပါတယ်။မတရားတရားရုံးမှာဖြစ်ခဲ့တဲ့အမှုမှာတော့အမှုကြီးကိုမလာနိုင်တာနဲ့ပတ်သက်ပြီးတင်ပြတဲ့စေစာကိုအတုဆိုပြီးတရားထက်မှန်ဆွဲခံပြီးတဲ့နောက်အမှားကံပေးထားတာကိုပယ်ဖျက်လိုက်တာကြောင့်အခုလိုအခြေတင်ဖြစ်ခဲ့တာပါ။ဥဇော်ဝင်းကဥပဒေကြောင်းအရရှင်းပြဖို့တရားသူကြီးကိုတောင်းဆိုတာကိုတရားသူကြီးကအထက်ညွှန်ကြားချက်အရဆိုတာမျိုးကိုတုံးခဲ့တယ်လို့တရားသူကြီးချုပ်အမည်ကိုပါတုံးခဲ့တာကိုတရားရုံးမှာတက်ရောက်နားထောင်သူတွေကြားခဲ့ကြပါတယ်။တရားသူကြီးရဲ့စကားကြောင့်ဥဇော်ဝင်းဒေါသမထိန်နိုင်ဖြစ်ခဲ့ရတာလို့ဆိုပါတယ်။ဥဇော်ဝင်းရဲ့အမှုချင်းကိုတွားရောက်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုသိအောင်မြင့်ပြောပြတာက
ဟိုသူစက်တိုက်စက်တိုက်မေးတဲ့အချိန်မှာအထက်အမင်းရဆိုပြီးတရားသူကြီးကတုံးလိုက်တဲ့အတိုင်းတော့ကြားလိုက်ရတယ်နောက်တစ်ခုကတော့ဒီပေါ့နိုင်ငံတော်တရားသူကြီးချုပ်ဦးထွန်းတွန်းဆိုတဲ့နာမည်တွေကိုတရားခွင်မှာပြောသွားတာတော့အဲ့ဒါကတော့ဒါတရားသူကြီးဘက်ကနေအဲ့ဒီလိုပြောတဲ့အတိုင်းတော့ကျွန်တော်ကြားလိုက်ရတယ်လူပြန်ပြန်ရှင်းနေရအဲ့ဒါကျွန်တော်အာမခံတန်းရနေတော့ကျွန်တော်ကဒါအာဟုန်နေပြေးရတဲ့ကိစ္စတခုအဲ့ဒါကျွန်တော်အာမခံဒီဘက်ကတရားခွင်ရနေတရားသူကြီးအာမခံကျုပ်တယ်ဆိုလို့ရှိရင်ဘာကြောင့်ရုပ်ရတာလဲဒါကိုကျွန်တော်သိချင်တဲ့ဥပဒေအကျိုးကြောင့်လည်းကျွန်တော်ရှင်းပြပါဆိုပြီးတော့တရားသူကြီးကအဲ့ချိန်မှာဘာမှမရှင်းပြဘူးခင်ဗျာရှင်းပြပဲနဲ့အဲ့နိုင်ငံတော်တရားသူကြီးချုပ်ကိစ္စအတန်းလေးဟိုထည့်ပြောတယ်အထက်ကအားလေးပြောတဲ့အချိန်မှာရှင်းနေရတာကိုလက်မခံပဲနဲ့လှမ်းပြီးတော့တခုနဲ့လှမ်းပစ်ပေါက်လိုက်တယ်ပေါ့နော်အနေနဲ့လို့တော့သိလိုက်ရတယ
်အမှုဖြစ်စဉ်ကိုစိတ်ဝင်တစားလေ့လာနေတဲ့အငိမ့်စားတရားသူကြီးတူဖြစ်တဲ့ဦးအေးမြင့်ကတော့အခုကိစ္စမှာတရားစီရင်ဘိုင်းမှာဝင်ရောက်ဆွတ်ဖက်ခံရတာမျိုးတွေမြင်တွေ့နေရတယ်လို့သုံးသပ်ပါတယ်
။ဆွတ်ဖက်တာပေါ့။ तू ကတရားစီရင်အာဏာလေးမတူဘူးလေ။ဒါလည်းသိမှာပါ။ဘာလို့ဆိုတော့ဝန်ကြီးဌာနဆိုဝန်ကြီးဌာနရဲ့ဝန်ကြီးရဲ့အမိန်တိုင်းအောက်ကလူတွေလုပ်ကြတယ်။တရားစီရင်ကြအဲ့လိုမဟုတ်ဘူး။သူ့ရဲ့လုပ်ပိုင်ခွင့်နေရှိတယ်။အဲ့လုပ်ပိုင်ခွင့်မှာ तू ကလွတ်လပ်ဆုံးဖြတ်လိုက်ပိုင်ခွင့်ရှိတယ်လေ။အဲ့ဒါကြီးကမရှိဘဲနဲ့အထက်အမိန်နေပါရိညာရိနဲ့ပြရမလားလုတ်ခိုင်းလို့လောက်ရတယ်ဆိုတဲ့ဟာမျိုးနဲ့ဆိုတာကစက်တမတရားစီရင်ရဲ့အာဏာအချင်းချင်းဝင်ရောက်ဆက်ဖက်တဲ့ပုံစံပေါက်တယ်အဲ့ဒါလေအဲ့ရှင်းနေရပြောတဲ့စကားလေးတွေရှိပါတယ်ငါ့ကိုဖမ်းမယ်ဆိုရင်တော့ရဲဖမ်းပြီးတော့ထောင်သာချလိုက်ပေါ့ဒီလိုဖြင်းရှင်းခွင့်မပေးမဲ့တူတော့တရားရုံထားနေမှာလဲဆိုတဲ့စကားလေးရှိတယ်လေသူအပြင်မှာပြောတာလေအဲ့ဦးစော်ဝင်း
အငိမ့်စားတရားသူကြီးဦးအေးမြင့်ပြောပြသွားတာပါအဲ့ဒီအမှုစစ်ဆေးတဲ့နေ့ကဖက်နှက်နဲ့ပြစ်ပေါက်မှုဖြစ်ခဲ့ပြီးဦးစော်ဝင်းကိုပေးထားတဲ့အာမခံကိုရုတ်သိမ်းပြီး ထောင်ကိုပြန်ပို့ခဲ့တာဖြစ်ပါတယ်။ထောင်ထဲမှာဝင်ငယ်ဥဇော်ဝင်းကိုကိုသိန်းအောင်မြင့်ကဘာကြောင့်အခုလိုစိတ်လိုက်မှန်မှလုခဲ့ပါသလဲလို့မေးမြန်းခဲ့တယ်လို့ဆိုပါတယ်။ဥဇော်ဝင်းကပြန်ပြီးရှင်းပြခဲ့ပါတယ်။ကိုသိန်းအောင်မြင့်ပြောပြတာက
ကိုသိန်းအောင်မြင့်တဲ့ကျွန်တော်သိတာပေါ့ဗျာတဲ့။ဒါပေမဲ့ကျွန်တော်တို့ကတဲ့ညီရင်းတရက်ခွင်တွေမှာဘုရားသူကြီးတွေနဲ့ကျွန်တော်တို့ရှိနေတယ်အမြဲရင်ဆိုင်နေရတယ်။ကျွန်တော်တို့လုပ်နေတဲ့အမှုတွေအလောက်ပဲကျွန်တော်တို့ဘက်ကနေအမှန်နေပါစေအမြဲတမ်းပြောင်းပြန်ကျွန်တော်ရှုံးတော့ရှုံးလာဒီအလုံးနဲ့ပတ်သက်ပြီးတော့လည်းအသက်မိုးဝမ်းကြောင်းကျွန်တော်မလုပ်ချင်တော့ဘူးလေစိတ်လဲစိတ်ပြက်လာသူအဲ့ဒါမျိုးကိုကျွန်တော်ပေါ်ထုတ်မယ်ဆိုရင်ကျွန်တော်စဉ်းစားလိုက်ရတဲ့ကျွန်တော်ဘက်ကတုတ်ပြန်မှုပါခင်ဗျားတို့အမြင်မှာတော့အကျန်းဖက်မှုမြင်ကောင်းမြင်လေဒါပေမဲ့ကျွန်တော်အကျန်းဖက်တာမဟုတ်ပါဘူးဗျာတဲ့ဒီတရက်ခွင့်ကိုကျွန်တော်ပြန်တော့ပြင်းပြင်းထန်ထန်အနေဆုံးဆန္ဒပြတယ်လို့ပဲကျွန်တော်အဲ့လိုပဲယူဆတယ်တဲ့အဲ့ဒါကျွန်တော်လိုင်းချင်းပြုတ်ရင်လည်းပြုတ်ပါစေတဲ့ဒီဟီယာနဲ့ပတ်သက်ပြီးတော့တဲ့အသက်မိုးဝမ်းကြောင့်မလွတ်နိုင်တဲ့နေပစီပြားတဲ့ကျွန်တော်ပညာရက်ကသုံးသွားတာမဟုတ်ဘူးကျွန်တော်ဒီလိုင်းချင်းသိနေဒီမြက်အရာတွေနဲ့ကျန်တဲ့သူတွေကိုကျွန်တော်ဒီပညာနဲ့ကျွန်တော်ဆက်ကူညီလို့ရပါတယ်တဲ့ကြွေခွဲစာသူပြောတယ
်နိုင်ငံရေးအကျဉ်းသားဟောင်းကိုသိအောင်မြင့်ပြောပြသွားတာပါဥဇော်ဝင်းကတရားရုံးတွေရဲ့နှိမ့်ချနေတဲ့အခြေအနေကိုနှိမ့်ချပြီးအခုလိုဆန္ဒပြခဲ့တာလို့ပြောပြသွားတာပါအခုလိုမျိုးတရားရုံးတွေမှာတရားခံတွေကတရားရုံးကိုအယုံကြည်မရှိဆိုပြီးဆန္ဒပြတာမျိုးတွေအရင်အစိုးရလက်ထက်တွေကအကြိမ်ကြိမ်ပေါ်ပေါက်ခဲ့ပြီးပါတယ်88အရေးတော်ပုံနောက်ပိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပေါ်ပေါက်လာခဲ့တဲ့စစ်ခုံရုံးတွေအထုခုံရုံးတွေမှာတရားရုံးကိုအယုံအကြည်မရှိဆိုပြီးတိုက်ပွဲဝင်ခဲ့သူတွေရှိခဲ့ပါတယ်88ကျောင်းသားတွေအုပ်စုကစတင်လှုပ်ဆောင်ခဲ့ကြတာပါနောက်ပိုင်းကုံစင်းလုံးကြဆင်းရင်ဆန္ဒပြခဲ့သူကိုထင်းကျော်အပါအဝင်ပြီးခဲ့တဲ့လကစကိုင်းပညာရေးကောလိပ်ကကျောင်းအုပ်ချုပ်ရေးစနစ်ကိုဆန္ဒပြခဲ့ကြတဲ့ကျောင်းသား၄ယောက်တို့အထိတရားရုံးကိုအယုံကြည်မရှိဆိုပြီးကြွေးကြော်ခဲ့ကြတာဖြစ်ပါတယ်။ပြောရမယ်ဆိုရင်မြန်မာနိုင်ငံကတရားရုံးတွေဟာယုံကြည်လေးစားထိုက်တဲ့အခြေအနေမရှိဆိုတာဟာအခုခေတ်ပြည်သူရွေးချယ်ခဲ့တယ်ဆိုတဲ့ဒီမိုကရေစီအစိုးရခေတ်အထိအထင်အရှားတွေ့မြင်နေရပါတယ်။သောရရှင်များခင်ဗျာတရားရုံးချုပ်ရှင်နေဥဇော်ဝင်းကတရားသူကြီးကိုဖက်နှက်နဲ့ပေါက်ခဲ့တာရဲ့နောက်ွယ်မှာလဲပြောပြနေတဲ့စကားလုံးတွေအများကြီးရှိနေတာလဲဖြစ်ပါတယ်ခင်ဗျာ